တဆက်တည်းပဲရှမ်းပြည်တောင်ပိုင်းကစစ်ပေးဆောင်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မှာနေရပြောင်းချင်ကြတဲ့သူတွေစီးရင်ပေးသွင်းနိုင်ပြီးတော့အိမ်ပြန်လို့ရပြီလို့ရက်ွက်အုပ်ချုပ်ရေးမှုတွေကအကြောင်းကြားတာရှိပေမဲ့လို့ပြန်ရောက်ပြီးတော့မှနေအိမ်မီးလောင်ပြီးနေစရာမရှိတော့တဲ့အဖြစ်နဲ့ကျန်ရတဲ့သူတွေလည်းရှိပါတယ်တဖက်မှာလည်းဒီမျိုးရင်းမှာပြန်နေထိုင်မှုအတွက်မှာရေနဲ့စားတောက်ရေးအခက်အခဲအခြေခံလိုအပ်ချက်တွေပြင်ဆင်ပေးထားတာမရှိလို့ရေရှိအတွက်အဆင်မပြေဘူးလို့ပြောဆိုကြပါတယ်ဒီအကြောင်းကိုတော့မိုက်တက်စင်ပြောပြပါမယ်ရှင
်စီဆိုင်မျိုးနယ်မှာစီးရီးချီနေကြောင်းဇန်နဝါရီလ23ရက်နေ့ကလေးကဒေသခံတွေကဘေးလွယာကိုထွက်ပြေးတင်းရှောင်နေကြတာပါအချိန်ကာလ3လကြာလာချိန်မှာတော့ဒေသဦးစီးမှာရက်ွက်အုပ်ချုပ်ရေးမှုတွေကိုအစည်းအဝေးခေါ်ပြီးတော့နေရပြောင်းချင်တဲ့သူနေရပြန်နိုင်ပြီဆိုပြီးစစ်ကောင်စီကဧပြီလ23ရက်နေ့တုန်းကပြောဆိုခဲ့ပါတယ်။ပြန်ကျင်သူတွေအနေနဲ့နာမည်စီးရင်ပေးသွင်းရမှာဖြစ်ပြီးဧပြီလ24ရက်နေ့ဗုဒ္ဓနေ့ကစပြီးတော့နေရပြန်ဖို့ဒေသခံတော်တော်များများရှိလာတယ်ဆိုပြီးပြောဆိုထားတာပါ။အ
ဲဒီနေ့ပြန်မယ်လို့စကူတာကမြစ်ချတရားကပြန်တော့အခုအိမ်ကြီးအောင်သွားရင်ရှိတော့လို့ထုတ်ဆက်လာတာအဲ့နဲ့မပြန်နဲ့တော့ကွာ။ပြောရင်တော့စီဆိုင်ရဲ့ဒီလိုပုံတုံးမလားကမီးလောင်တော့ရေဆိုတော့အဲ့ဒီလူတွေကပြန်လဲဘာမှမချူတော့ဘူးသူတို့ကနေပြန်မှမရှိရသူအခုသူကိုလေးလက်အပေါင်းပေါ့ကွာပြန်လဲနေပြန်မှမရှိရတော့တန်းလိုက်ပေါ့ပြန်လဲလူတွေတချို့ရှိတယ်ပေါ့နော်အဲ့ဒီပြန်တဲ့လူတွေကသူတို့ကနေရနေအိမ်တော့ရှိရပေါ့နေရှိတော့ကသူတို့ပြန်ရတယ်ပေါ့
နေအိမ်မီးတဲ့ပါသွားလို့ပြန်စရာအိမ်မရှိသူတွေများပါတယ်ပြန်ဖို့အိမ်ရှိသူတွေအတွက်လည်းနေစီနေထိုင်ဖို့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့ရေရှည်နေနိုင်ဖို့အခက်အခဲရှိတယ်ဆိုပြီးစစ်ဆောင်နေတဲ့စီဆိုင်မျိုးကတယောက်ကပြောပါလိမ့
်ပြန်တဲ့လူတွေကတော့ဘယ်လိုမှအဆင်ပြေကြအောင်ကြီးအဲ့ရက်စင်မရှိတဲ့သူတို့ရေအခက်အခဲဖြစ်နေဘာလို့လဲဆိုတော့စီဆိုင်မှာကစထားနေလို့ပြတာလေရေတိုးရေစနစ်ကဒီပြက်စစ်မော်တာနဲ့ရေတမီနာမျိုးချမ်းတဲ့စနစ်လေဆိုတော့အဲမီးမရှိတဲ့ရေလည်းမရှိနောက်ပြီးတော့သနရိတ်ကတဲ့ဝယ်စရာချမ်းစရာနေရာမရှိဝယ်ပြီးဆက်နမယ်လို့ဝေးတဲ့ဆက်ခေါင်ရာကိုတော့ဝယ်ရတယ်တခုခုဖြစ်တယ်ဆိုရင်လည်းခြေရာကုတာဖို့တမန်ရီဆောင်ဆောင်ဘာမှမရှိတခုခုဖြစ်လို့လက်ရှိတွေမိစ္ဆာရတွေအကြောင်းကြဖို့ဟိုဆက်တယ်ဗျာဖုန်းလိုင်းမရှိဖုန်းလိုင်းမရှိဒီအချက်တွေနဲ့ဒီလူတွေကအသက်ရှင်ရပြီနော်ဘယ်လိုလုပ်နေလဲ
ဒေသခံတွေနေရပြန်နိုင်ဖို့အကြောင်းကြားလာပေမဲ့လက်တွေမှာတော့ပျက်စီးထားတာတွေကိုပြင်ဆင်ထားတာမရှိဘူးလို့လည်းပြောတာပါအခုပြန်နေသူတွေကလည်းရေရှည်နေလို့မရတလို့အနည်းဝင်းချင်မှာဒီနေ့ဒီတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးအခြေအနေစိုးရိမ်ရတယ်ဆိုပြီးဒေသခံတယောက်ကပြောပါလိ
ဒီနေ့အထိကြောင်ဒီမျိုးရဲ့အမီနာပေါင်းနေတယ်မဟုတ်လားသူတို့အတက်တွေဖြစ်နေပြီဒီနေ့တောင်ဖြစ်နေခုနမှန်ရှင်းမှန်ပေါင်းနေနာတဲ့ရဖြစ်နေတယ်ဒါကြောင့်မလို့လုံခြုံမှုရှိလွတ်လွတ်လပ်လပ်သွားလာလို့မရဘူးပေါ့
စီဆိုင်မျိုးနယ်မှာစစ်ကောင်စီနဲ့ဗဟုအမျိုးသားလွတ်မြောက်ရေးတပ် PNL အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေကဂျင်ညွေလာကလေးကမြို့ကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြပါလိမ့်စစ်ဆောင်သူအများစုကတောင်ကြီးနဲ့အနီးတစ်ဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကလည်းတောထဲမှာဖြစ်တဲ့လိုနေထိုင်နေကြတာပါမြို့ရဲကိုပြန်ဝင်ပြီးတော့နေအိမ်ကပစ္စည်းပြန်ယူတဲ့ဒေသခံလူငယ်တချို့ပျောက်ဆုံးတာပဲလို့ရှိခဲ့ပါလိမ့်